တော်ရှင်များခင်ဗျာနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်နိုင်ငံခြားရေးဝန်ကြီးဒေါက်တာဆုကြည်ရဲ့ဖိတ်ကြားချက်အရစင်ကာပူနိုင်ငံခြားရေးဝန်ကြီးဒေါက်တာဗီဗီယန်ဘာလာခရစ်စနာဟာနေပြည်တော်ကိုမေလ18ရက်နေ့ညနေပိုင်းကလေကြောင်းခွင့်ကြီးနဲ့ရောက်ရှိလာခဲ့ပါတယ်မြန်မာနဲ့စင်ကာပူနိုင်ငံခြားတန်တမာဆက်ဆံရေးထူထောင်ခဲ့တာ250ပြည့်အထိအမှတ်နဲ့မိတ်ဆက်ချစ်ကြည်ရေးခီးစဉ်ဖြစ်မြန်မာနိုင်ငံကို3ရက်တာလာရောက်ခဲ့တဲ့စင်ကာပူနိုင်ငံခြားရေးဝန်ကြီးဟာတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမေအောင်လှိုင်းဥပဒေနဲ့အထူးကိစ္စရပ်များဆိုင်ရာပြည်တော်စုလွှတ်တော်ကော်မရှင်ဥက္ကဋ္ဌသူရာဥွှေမန်းတို့နဲ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။မနေ့ကတော့ဒေါက်ဆာဆုကြည်နဲ့တွေ့ဆုံခဲ့ပြီးပူတွဲသတင်းစာရှင်းလင်းပွဲတရက်လည်းကျင်းပခဲ့ပါတယ်။နိုင်ငံနိုင်ငံသားယူဝင်ကြီးနှစ်ဦးတွေ့ဆုံခဲ့ရမှာမြန်မာနဲ့စင်ကာပူကြားဆက်ဆံရေးနဲ့လူသားအရေးအမြစ်ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေမြှင့်တင်ရေးနိုင်ငံပြည်ဝင်ခွင့်ဗီဇာကင်းလွတ်ခွင့်မြန်မာစင်ကာပူတမွေဝမ်းကြောင်းဆိုင်ရာသင်တန်းကျောင်းဖွင့်လှစ်ရေးကိစ္စတွေဆွေးနွေးခဲ့ကြတဲ့အကြောင်းသိရပါတယ်။ဒါ့အပြင်နိုင်ငံတန်တမာဆက်ဆံရေးထူထောင်ခဲ့တာ250ပြည့်အထိမ်းအခမ်းအနားတွေကျင်းပရေးနိုင်ငံခြားပညာရေးကျန်းမာရေးစိုက်ပျိုးရေးနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်မရှိမဖြစ်လိုအပ်တဲ့အခြေခံစောက်အုံတွေတိဆောက်ရေးအပါအဝင်ကဏ္ဍစုံပူးပေါင်းဆောင်ရွက်မှုနဲ့ကုန်သွယ်မှုတိုးမြှင့်ရေးကိစ္စတွေလည်းဆွေးနွေးကြတဲ့အကြောင်းမြန်မာနိုင်ငံခြားရေးဝန်ကြီးဌာနရဲ့ Facebook စာမျက်နှာမှာသတင်းထုတ်ပြန်ခဲ့ပါတယ်။နေပြည်တော်မှာကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာဒေါက်ဆာဆုကြည်က
As we celebrate our 50th anniversaryWe can look back to the past with satisfaction because along these 50 years
ခုလိုစင်ကာပူမြန်မာတန်တမာဆက်ဆံရေး250ပြည့်အခါသမယမှာနောက်ကျောင်းကိုပြောင်းပြီးတော့ကြည့်လိုက်တဲ့အခါအလွန်ပဲကျဉ်းနားအားရမိပါတယ်။ပြီးခဲ့တဲ့နှစ်ကာလတွေအတွင်းနှစ်နိုင်ငံချစ်ကြည်ရေးဟာပုံမှန်တန်ဆွမ်းအားကောင်းလာတဲ့အတွက်တစ်ဖက်ကိုတစ်ဖက်ဘယ်လိုယုံကြည်မှုရှိရမလဲဆိုတာကိုသင်ယူနိုင်ခဲ့ကြတဲ့အတွက်ပါပဲလို့ဒေါက်ဆာဆုကြည်ကပြောကြားခဲ့ပါတယ်။စင်ကာပူနိုင်ငံခြားရေးဝန်ကြီးကလည
်း What?These numbers and what these activities really mean is a vote of confidence. A vote of confidence in Myanmar and a vote for your future.
စကပူမြန်မာတန်တမာဆက်ဆံရေး250ပြည့်အထိမ်းအမှတ်ဆိုင်ရာဆောင်ရွက်မဲ့အစီအစဉ်တွေရဲ့တစိတပိုင်းဖြစ်တဲ့အကြောင်းနိုင်ငံအပြားလာရင်းနှီးမြှုပ်နှံမှုတွေတူးမြင့်ရေးအတွက်နီလန်းတွေရှာဖွေသွားမှာဖြစ်ကြောင်းပြောကြားခဲ့ပါတယ်။အထူးသဖြင့်လမ်းမရှိအနာဂတ်မြန်မာပညာရေးစိုက်ပျိုးရေးနဲ့အခြေခံအဆောက်အအုံတွေထူထောင်တဲ့နေရာမှာရင်းနှီးမြှုပ်နှံကြတဲ့အခါစင်ကာပူကရင်းနှီးမြှုပ်နှံမဲ့သူတွေအတွက်ရေးရသေးချာမှုနဲ့စိတ်ချလုံခြုံမှုရှိဖို့ခိုင်လုံတဲ့စီးပင်းစည်းကမ်းတွေရှိဖို့အလုံးမဲ့အရေးကြီးကြောင်းစင်ကာပူနိုင်ငံခြားရေးဝန်ကြီးကအထူးပြုပြီးတော့ပြောကြားခဲ့ပါတယ်။အဲ့ဒါလိုပြောကြားခဲ့တာဟာမကြာခင်ကပြည်သူ့လွှတ်တော်ကပြန်လည်ဖျက်သိမ်းလိုက်တဲ့အကြီးစားဆောက်လုပ်ရေးလုပ်ငန်းကြီးတစ်ခုနဲ့ပတ်သက်နေတယ်လို့ Channel News Asia သတင်းကဖော်ပြပါတယ်။အစိုးရသည်မတက်ခင်အရင်အစိုးရဟောင်းလက်ထက်ရန်ကုန်မြို့မှာလုပ်ကင်ခွင့်ပြုခဲ့တဲ့ပတ်ကွေရန်ကုန်စေယုံကြီးတိဆောက်ရေးစီမံကိန်းဟာပွင့်လင်းမြင်သာမှုမရှိတဲ့အတွက်အဲ့ဒီလုပ်ငန်းတွေကိုရပ်ဆိုင်းမှုပြည်သူ့လွှတ်တော်ကဆုံးဖြတ်ခဲ့ပါတယ်။အဲ့ဒီစီမံကိန်းမှာပတ်ကွေးပင်တိုင်းလိုစင်ကာပူအခြေစိုက်ကုမ္ပဏီတွေပါဝင်နေတာဖြစ်ပါတယ်။အဲ့ဒါကြောင့်ရင်းနှီးမြှုပ်နှံသူတွေအတွက်စိတ်ချလုံခြုံမှုရှိမှနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေမြန်မာနိုင်ငံထဲကိုအလုံးအချင်းနဲ့ဝင်ရောက်လာမှဖြစ်ကြောင်းစင်ကာပူနိုင်ငံခြားရေးဝန်ကြီးကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာဖြစ်တယ်လို့လေ့လာသူတွေကဆိုပါတယ်။ဒါအပြင်နိုင်ငံနိုင်ငံခြားရေးဝန်ကြီးနှစ်ဦးဟာအမျိုးသားညီညွတ်ရေးနဲ့လူမျိုးစုံရုံတော်ပူတွဲအတူတကွနေထိုင်နိုင်တဲ့လူပုံတရားထူထောင်ရေးဆိုင်ရာပြဿနာတွေကိုလည်းဆွေးနွေးကြပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးမိမိတို့အနေနဲ့စင်ကာပူနိုင်ငံဆီကသင်ယူစရာတွေအများကြီးရှိကြောင်းဒေါက်ဆာဆုကြည်ကပြောကြားခဲ့ပါတယ်။သတင်းစာရှင်းလင်းပွဲမှာသတင်းတောင်တဦးကအရင်အစိုးရကမြန်မာနိုင်ငံကိုစင်ကာပူနိုင်ငံလိုဖြစ်အောင်လုပ်မယ်လို့ပြောဆိုခဲ့တဲ့အကြောင်းစင်ကာပူလိုတိုးတက်ဖို့အချိန်မလောက်လိုပါမလဲလို့မေးမြန်းတဲ့အခါမှာဒေါက်ဆာဆုကြည်က
စင်ကာပူကိုဖြစ်အောင်လုပ်မလို့ဒီနိုင်ငံကဒီနိုင်ငံရဲ့ပုံစံနဲ့ပဲမျိုးတွေ့တယ်ပါဒါပေမဲ့စင်ကာပူရဲ့မျိုးတွေ့တဲ့ပုံစံအလုပ်လုပ်နေတာစင်ကာပူကဒီနိုင်ငံရဲ့ပုံစံနဲ့တူတယ်တွေ့တဲ့ပုံမျိုးဆိုတော့ကိုကြည့်ပါနိုင်တယ်အဲ့ဒါမျိုးပဲနိုင်ငံတကာနိုင်ငံသားတွေကိုကြိုးပြနိုင်တယ်ဆိုတော့
နေပြည်တော်မှာကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာစင်ကာပူနိုင်ငံခြားရေးဝန်ကြီးဒေါက်တာဗီဗီယန်ဘာလာခရစ်စနာကစင်ကာပူဝန်ကြီးချုပ်လီဆန်လွန်ဟာလည်းလာမယ့်ဇွန်လအတွင်းမြန်မာနိုင်ငံကိုအလဲအပတ်လာရောက်မယ်လို့ထုတ်ဖော်ကြေညာခဲ့ပါတယ်